ဇွန်လ27ရက်စက်တဘရီနေ့ကစားကြတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေထဲမှာအုပ်စုစီကဒိန်းမတ်နဲ့ဩစတြေးလျတကောစီတည်ကြပါတယ်။ဒိန်းမတ်ကဂိုးရင်ဆတင်တာပါ။နောက်ပိုင်းမှာဂိုးအေရီယာတွင်ဒိန်းမတ်ကစားသမားရဲ့လက်နဲ့ထိခဲ့လို့ပယ်နယ်တီရပြီးဩစတြေးလျကခြေပဂိုးနဲ့တည်ရဖြစ်ခဲ့တာဖြစ်ပါတယ်။ပြင်သစ်နဲ့ပီရူးပွဲမှာတော့ပြင်သစ်ကပီရူးကိုတကောဂိုးမရှိနဲ့နိုင်ပါတယ်။မနေ့ကနောက်ဆုံးကစားခဲ့တဲ့အုပ်စုဒီကအာဂျင်တီးနားနဲ့ခရိုအေးရှားပွဲကတော့အထူးခြားဆုံးလို့ဆိုရမှာပါ။ကမ္ဘာဖလားနှစ်ချိန်ပိုင်ခဲ့ပြီးတဲ့ကမ္ဘာကျော်အာဂျင်တီးနားဟာခရိုအေးရှားတင်ကို3ခုဂိုးမရှိနဲ့အရှုံးပေးခဲ့ရပါတယ်။လူကြိုက်များတဲ့အာဂျင်တီးနားဘောသမားမက်ဆီဒီတပွဲမှာလည်းခြေစွမ်းမပြနိုင်ပါဘူး။ဂျူလ22ရက်တောက်ကြမှာကစားမယ့်ပွဲတွေကတော့အုပ်စု E ကဘရာဇီးနဲ့ကော့စတာရီကာ၊အုပ်စု D ကနိုင်ဂျီးရီးယားနဲ့အိုင်စ်လန်၊အုပ်စု E ကဆာဗီးယားနဲ့ဆွစ်ဇာလန်တင်းလို့ဖြစ်ပါတယ်။ကမ္ဘာကျော်ဘရာဇီးတင်းနဲ့ပထမပွဲတော့ကဆွစ်ဇာလန်ကိုအနိုင်မကန်နိုင်ပါဘူး။တကောစီတေးကြတာပါ။မနေ့ကဘရာဇီးအခြေအနေဘယ်လိုလဲ။အာဂျင်တီးနားလိုနာမည်ကြီးထမင်းကဖြစ်နေမလားဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်။